ပြီးခဲ့တဲ့မေလ9ရက်နေ့ကတည်းကလှိုင်းတရားဆက်မှုဆောင်လေးအာရှနှင်းစီအထက်ချုပ်ဆက်ရုံမှာအလုတ်သမား400ကတနည်းလောက်ခကြက်400တိုးပေးဖို့နဲ့ရှားပါးစီတလကိုကြက်တောင်းတိုးပေးဖို့ဆန္ဒပြတောင်းဆိုခဲ့ကြတာဖြစ်ပါတယ်အဲ့ဒီလိုတောင်းဆိုနေတဲ့အလုပ်သမား400ကိုစက်ရုံကနေအလုပ်ရဆိုင်ကြောင်းမနေ့ကကြေညာချက်ထုတ်ခဲ့တာဖြစ်ပါတယ်။အရှနှင်းစီစက်ရုံမှာဖွဲ့စည်းထားတဲ့အလုပ်သမားတက်မှတ်က95ဦးနဲ့စက်ရုံပိုင်ရှင်တို့သဘောတူညီချက်အရတနည်းအတွင်းလောက်ခလာဆောင်နဲ့ပတ်သက်ပြီးမတောင်းဆိုဖို့သဘောတူထားတဲ့အတွက်ဆန္ဒပြအလုပ်သမားတွေတောင်းဆိုတာကိုမလိုက်ရောနိုင်ကြောင်းအလုပ်ရှင်ဘက်ကအကြောင်းပြန်တယ်လို့ဆန္ဒပြရာမှာပါဝင်တဲ့အလုပ်သမားတို့အုပ်ဖြစ်သူမတ်တန်နာမိုးကပြောပါတယ်
ဒီ73ချက်ကိုဘာလို့မလာရုံနဲ့နေတဲ့ခါကျတော့စာချုပ်ထုတ်ပြပါတယ်။ရခင်ကိုယ်တည်းလည်း9ရောက်ပေါ့နော်။ဒီအလုပ်ရှင်နဲ့ချုပ်ဆိုခဲ့တဲ့စာချုပ်တစ်နှစ်အတွင်းမှာလာသားနဲ့ပတ်သက်ပြီးတော့တိုးတောင်းကြီးမပြုပါဘူးဆိုတော့ပေါ့နော်။အဲ့ဒီစာချုပ်ကိုဒီရခင်ကိုယ်တည်းလည်း9ရောက်နဲ့အလုပ်ရှင်နဲ့ချုပ်ခဲ့တဲ့စာဒီစာချုပ်ရဲ့အဟောင်းရုံကမသိဘူး။ဆက်ရုံကဒီဝန်ထမ်းတွေအကုန်လုံးကလည်းဘယ်သူမှလည်းမသိခဲ့ဘူးပေါ့နော်။စာချုပ်ကလည်းတစ်နှစ်မပြည့်သေးတဲ့အတွက်လုံးဝလည်းမရှင်းပေးနိုင်ပါဘူး။ဥပဒေနဲ့မညီညွတ်ပါဘူး။သူတို့ကအဲ့လိုမျိုးဖြေရှင်းခွင့်ကိုမပေးပါဘူး။
အဲ့ဒီလိုစက်ရုံပိုင်ရှင်နဲ့သဘောတူစာချုပ်ချုပ်ထားတဲ့အလုသမတ်တမကကိုယ်စားလှယ်5ဦးဟာအလုသမတ်တမကကိုယ်စားလှယ်အဖြစ်ကနေနှုတ်ထွက်သွားတယ်လို့သိရပါတယ်။စက်ရုံတွင်မှလောက်ခလာစာဖြတ်တောက်တာများတဲ့အတွက်အလုသမားတွေကလောက်ခတိုးတောင်းနေကြတာဖြစ်ကြောင်းလောက်တက်ခွန်းနှစ်ရှိပြီဖြစ်တဲ့ဆန္ဒပြအလုသမားတို့ဖြစ်သူမမြင့်မြင့်ထွေးကအခုလိုပြောပါတယ်။
တရက်ကိုမိုးကို9000ပေးထားတဲ့တရက် 3500 ဖြတ်တယ်။ OD JD က 1500 ဖြုတ်တယ်။ OD မစင်းတဲ့အတွက်ဒီနေ့တရက်ပြတ်ပြီဆို OD ဘောပါပြုတ်သွားပြီ။ 1500 အလူလူနေပြုတ်သွား။အားလုံးပေါင်း 9000 ဖြုတ်တယ
်။ပြီးခဲ့တဲ့တောက်ကြနေ့ကလည်းရွှေပြည်သားဆက်မှုဆောင်က Startup အထက်ချုပ်ဆက်ရုံမှာလုပ်ငန်းကြီးကြပ်ရေးမှုတူဦးကိုအလုပ်ထုတ်ပေးဖို့ဒါမှမဟုတ်ဆက်ရုံပြောင်းပေးဖို့တောင်းဆိုဆန္ဒပြခဲ့ကြတဲ့အလုပ်သမား184ယောက်ကိုအလုပ်ရှင်ကရော်ကြေးပေးပြီးအလုပ်ကထုတ်ပြလိုက်ပါတယ်။အရှနှင်းစီစက်ယုံအဆောင်မှနေထိုင်တဲ့လောက်တက်6နှစ်ရှိပြီဖြစ်တဲ့အလုတ္တမမတိတာဝင်းကအဆောင်စည်းရိတ်ကြီးလွန်းတဲ့အတွက်လောက်ခနဲ့မလောက်တဲ့အကြောင်းအခုလိုပြောပါတယ်
။နေရလည်းကြက်ကြက်တဲတဲပေါ့နော်။အဲ့လိုမျိုးရှေးပါညာပိုင်းလည်းအခက်ခဲရှိတယ်။အခုတတန်းရင်နေတော့လာစာတော်သေးတယ်ဆိုရမှာပေါ့။နောက်လူတစ်လေးတွေပါတစ်လေးတွေဆိုလို့ရှင်တော့တို့တော့အဆင်မပြေဘူးပေါ့။ဘာလို့လဲဆိုအဆောင်လာစာတွေကလေအခုဆိုလို့ရှင်တစ်လောက်ကိုတစ်ယောက်ကို900ရှိရလေ။တစ်ခါလေကြတော့လည်းအဲ့လိုမျိုးမနေတတ်တဲ့လူကြတော့လည်းတစ်ခန်းကို2ယောက်အပြက်တို့3ယောက်အပြက်တို့နေတဲ့ခါကြတော့အဲ့လိုမျိုးကြတော့လည်းအခက်ခဲရအများကြီးဖြစ်ကြတော့
အရှနင်းစီဆက်ယုံမှာလောက်သက်တနှစ်ကနေ6နှစ်အထိရှိတဲ့အလုတ်သမားတို့ဦးရဲ့တနှစ်လုံးအားခါဟာ900ကျပ်နီးပါးရရှိပြီးလောက်သက်7နှစ်ရှိသူတွေကကျပ်1300နီးပါးနဲ့လောက်သက်7နှစ်အထက်အလုတ်သမားတွေကကျပ်1300တိတိရရှိကြတယ်လို့သိရပါဗျ။အဲ့ဒီအရှနင်းစီအထက်ကျုပ်ဆက်ယုံမှာအလုတ်သမား400ကျော်ရှိပြီးအလုတ်သမားအလုံးနီးပါးလောက်ဆန္ဒပြနေကြတဲ့အတွက်ဆက်ယုံမှာအလုတ်သမားအ ਨੇ ကျင်းနာကျန်တော့ကြောင်းသိရပါဗျ။အရှနှင်းစီဆက်ယုံဟာဂျပန်နိုင်ငံကိုဘောင်းဘီတွေချုပ်လုပ်တင်ဖို့တဲ့ဆက်ယုံဖြစ်ပါတယ်ရှင်။